တော်ရရှိမှာခင်ဗျာမြန်မာနိုင်ငံမှာစစ်အစိုးရကနျူကလ িয়ার လက်နက်ထုတ်လုပ်မဲ့အစီအစဉ်လှုပ်ဆောင်နေတာတွေမရှိပါဘူးလို့ထိုင်းဝန်ကြီးချုပ်အဖီစစ်ဝစ်ချာချီဝါကဒီဇင်ဘာလ2ရက်နေ့ထုတ်ဘန်ကောက်ပို့သတင်းစာကိုပြောကြားခဲ့ပါတယ်ထိုင်းဝန်ကြီးချုပ်အနေနဲ့အဲ့လိုပြောခဲ့ပါသလားလို့ RFA ကမေးမြန်းကြည့်ရမှာတော့ထိုင်းအစိုးရပြောခွင့်ရပုဂ္ဂိုလ်မစ္စတာပါနီတန်ဝတ္ထနာယာကွန်ကအခုလိုပြန်လည်ဖြေကြားပါတယ
် I'm not with the Bangkok Post I can only say what Prime Minister said is thatHe understand that the ASEAN adheres to the nuclear weapon-free zone. That's a principle.
ကျွန်တော်ဘန်ကောက်ပို့သတင်းစာကိုမဖတ်ရသေးပါဘူး။မြန်မာနိုင်ငံရဲ့နျူကလ িয়ার လက်နက်သတင်းနဲ့ပတ်သက်လို့ထိုင်းဝန်ကြီးချုပ်ဘာပြောခဲ့သလဲဆိုတာကျွန်တော်ပြောပြနိုင်တာကတော့အာဆီယံအဖွဲ့ဝင်နိုင်ငံတွေဟာနျူကလ িয়ার လက်နက်ကင်းမဲ့တဲ့ဒေသတွင်းနိုင်ငံတွေဖြစ်ရမယ်ဆိုပြီးသဘောတူညီချက်ရှိထားတာကြောင့်မြန်မာနိုင်ငံဟာနျူကလ িয়ার လက်နက်ထုတ်လုပ်ဖို့ကြံရွယ်လိမ့်မယ်လို့ထိုင်းဝန်ကြီးချုပ်ကမယုံကြည်တာမျိုးဖြစ်မှာပါလို့ပြောဆိုသွားတာပါအကယ်၍ပေါ့လေမြန်မာစီအစိုးရကလျှို့ဝှက်ပြီးတော့နျူကလ িয়ার လက်နက်တွေထုတ်လုပ်နေမယ်လို့ထိုင်းနိုင်ငံကမထင်ဘူးလားလို့ထပ်မေးကြည့်ရမှာတော့မစ္စတာပန်နီတန်က
We don't think we expect our countries to commit to the ASEAN nuclear weapon free zone
ကျွန်တော်တို့တော့အဲ့လိုမထင်မိပါဘူးကျွန်တော်တို့ထိုင်းနိုင်ငံအနေနဲ့မျှော်လင့်ထားတာကအာဆီယံနိုင်ငံတွေကြားနျူကလ িয়ার လက်နက်မထုတ်လုပ်ဖို့ဆိုတာတရားဝင်သဘောတူထားတာကြောင့်မြန်မာနိုင်ငံနဲ့ပတ်သက်ပြီးကျွန်တော်တို့အနေနဲ့အဲ့ဒီလိုပြောနေရတာပါလို့သူကဖြေဆိုသွားပါတယ်ဒီနေရာမှာတစ်ချက်ကအမေရိကန်တန်ယုံတွေရဲ့လျှို့ဝှက်ကျေးနှံစာပေါက်ကြားလာတာတွေအရာပေါ့လေမြောက်ကိုရီးယားနိုင်ငံရဲ့အကူအညီနဲ့မြန်မာနိုင်ငံမှာနျူကလ িয়ার လက်နက်ထုတ်လုပ်ဖို့ကြံရွယ်နေတယ်ဆိုတဲ့သတင်းတွေပေါ်မှာရောထိုင်းအစိုးရကဘယ်လိုမြင်ပါသလဲလို့ထပ်မေးကြည့်ပါတယ်
These matters are related to the US and Myanmar. It's not related to Thailand. We only comment on the Thai what related to Thailand. We are not in the position.
ဒီကိစ္စတွေဟာမြန်မာနိုင်ငံနဲ့အမေရိကန်ပြည်ထောင်စုတို့ကြားပြောဆိုရမယ့်ကိစ္စတွေသာဖြစ်ပါတယ်။ထိုင်းနိုင်ငံအနေနဲ့ဘာမှမပတ်သက်ဘူးလို့ပဲပြောရမှာပါ။ကျွန်တော်တို့ထိုင်းနဲ့တိုက်ရိုက်ပတ်သက်တဲ့ကိစ္စတွေပေါ်မှာသာစဉ်းစားဆောင်ရွက်နေပါတယ်လို့မစ္စတာပန်နီတန်ကပြန်လည်ဖြေကြားပါပါတယ်။အကယ်၍မြန်မာစီအစိုးရကသာနျူကလ িয়ার ထုတ်လုပ်ဖို့စီစဉ်နေခဲ့မယ်ဆိုရင်အင်းဒီချင်းနိုင်ငံဖြစ်တဲ့ထိုင်းနိုင်ငံအနေနဲ့စိုးရိမ်မှုရှိပါသလားလို့ RFA ကထပ်မေးပါတယ်မစ္စတာပန်နီတန်ဖြေတာက
we address current issues and we address facts we do not answer hypothetical questions and I'm sure you understand
ကျွန်တော်တို့အနေနဲ့လက်တလောဖြစ်ပျက်နေတဲ့ကိစ္စပေါ်မှာသာပြောဆိုနေရတာပါအချက်လက်တွေကသာအခြေခံပြီးပြောနေရတာပါရှုပ်ထွေးပြီးကြီးမားလာတဲ့နိုင်ငံရေးဆိုင်ရာမေးခွန်းအနေနဲ့ပတ်သက်လို့ကျွန်တော်အနေနဲ့မပြေချာနိုင်တာကိုနားလည်ပြီးမှထင်ပါတယ်လို့ဖြေဆိုသွားပါတယ်။ဟုတ်ကဲ့ခင်ဗျာ။အဲဒီတော့ထိုင်းမြန်မာနယ်စပ်မြန်မာပြည်ဘက်ချမ်းမှာအခုတလောစစ်ပွဲတွေမကြာခဏဖြစ်နေပြီးဒုက္ခသည်တွေကလည်းထိုင်းနိုင်ငံဘက်ကိုပြေးလာနေကြပါတယ်။အဲဒီကိစ္စကိုရောထိုင်းအစိုးရကဘယ်လိုသဘောထားနေပါသလဲလို့ RFA ကထပ်မေးပါတယ်
။ We continue to monitor the situation closely. We have provided humanitarian relief and assistance to people who have been affected by the fighting temporary and
နေစားအခြေအနေတွေကိုကျွန်တော်တို့အနီးကလေ့လာစောင့်ကြည့်နေပါတယ်စစ်ပွဲတွေကြောင့်ထွက်ပြေးလာသူတွေကိုလည်းလူမှုကယ်ဆယ်ရေးအတွက်ထိုင်းနိုင်ငံကတပ်နိုင်တဲ့ဘက်ကနေထောက်ပံ့ပေးနေပါတယ်ဒါပေမဲ့ကျွန်တော်တို့ထိုင်းအစိုးရဟာဒုက္ခသည်ဆိုင်ရာကုလသမဂ္ဂစာချုပ်မှာလက်မှတ်ထိုးထားတာမရှိတာကြောင့်သူတို့တွေကိုတော့ဒုက္ခသည်တွေအဖြစ်နဲ့လက်ခံဖို့မရှိပါဘူးလို့ပြောသွားပါတယ်မြန်မာနိုင်ငံမှာရွေးကောက်ပွဲမကျင်းပခင်ကတည်းကထိုင်းမြန်မာနယ်စပ်မဲဆောက်မြဝတီတံတားကိုပိတ်ထားခဲ့တာအခုဆိုရင်ငားလာကြော်နေပါပြီအဲ့ဒီနယ်စပ်ချစ်ကြည်ရေးတံတားပြန်ဖွင့်ဖို့ကိစ္စထိုင်းဝန်ကြီးချုပ်အဖီစစ်ကိုတိုင်နေပြည်တော်ကိုသွားတော့ငါဆွေးနွေးခဲ့တယ်လို့သိရပါတယ်အဲ့တော့ဒီတံတားကဘယ်တော့ပြန်ဖွင့်မယ်သိထားရပါတယ်လို့ထိုင်းအစိုးရပြောခွင့်ရပုဂ္ဂိုလ်ကိုမေးကြည့်ပါတယ
် reassured by Myanmar government that as soon as the security situation improves on the borders they will be ready to
မြန်မာစစ်အစိုးရကနေစပ်မှာလုံခြုံစိတ်ချရတဲ့အနေအထားတွေရှိတဲ့အခါချက်ချင်းပြန်ဖွင့်ပါမယ်လို့ထိုင်းအစိုးရကိုပြောထားတာရှိပါတယ်2လ3လအတွင်းပြန်ဖွင့်မယ်လို့မြန်မာဘက်ကပြောထားပေမဲ့အခုချိန်ထိတော့ရက်အတိအကျမသိရသေးပါဘူးလို့ထိုင်းအစိုးရပြောခွင့်ရပုဂ္ဂိုလ်မစ္စတာပန်နီတန်ဝတ္ထနာယာကွန်က RFA ကတီးသန့်ဆက်သွယ်မေးမြန်းစင်မှာပြန်လည်ဖြေကြားခဲ့တာပါခင်ဗျာ